အမျိုးဆောင်ဥပဒေပေါ်ပေါက်လာခြင်းအထိမ်းအမှတ်ဂုဏ်ပြုပွဲကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတန်ကန်းကျွန်းမြို့နယ်ကအမျိုးသားအားကစားရုံးခန်းမှာကျင်းပခဲ့ပါတယ်။မျိုးဆောင်ဥပဒေအောင်ပွဲကိုတီကူဆရာတော်ဖရာကြီးအပါဝင်မဘာသာဘိုဟိုဥက္ခရာဆရာတော်အရှင်တိလောကဘေးဝန္တအပါဝင်အမျိုးဘာသာသာသနာစောက်ရှောက်ရေးဆရာတော်တွေလည်းကြွားရောက်ခဲ့ကြပါတယ်။မျိုးဆောင်ဥပဒေကြိုဆိုပွဲအခမ်းအနားတွေကိုအမျိုးမျိုးအနေနဲ့မှလည်းမကြသေးခင်ရပ်ပိုင်းအတွင်းတွေကကျင်းပခဲ့ပြီလည်းဖြစ်ပါတယ်။မဘာသာအဖွဲ့ဦးဆောင်ရေးဆွဲတဲ့မျိုးဆောင်ဥပဒေဖြစ်တဲ့ကိုးကွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေ၊လူ့ရေးတိုးပွားနှုန်း၊ထိမ့်ညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေ၊မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ့်များခြင်းဆိုင်ရာဥပဒေ၊တလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေ၄ခုကိုပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေမှာအပြစ်သက်ပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။မျိုးဆောင်ဥပဒေပြဋ္ဌာန်းတာမြန်မာလူ့ဘောင်အဖွဲ့အစည်းမှာညီညွတ်မျှတညီညွတ်မှုကိုဖော်ဆောင်တာဖြစ်တယ်လို့အမျိုးဘာသာသာသနာစောင့်ရှောက်ရေးဗဟိုဥက္ကဋ္ဌဆရာတော်အရှင်တိလောကဘေးဝန္တကမိန့်ကြားခဲ့ပါတယ်။
မျိုးတော်ဥပဒေကျင့်တဲ့လုပ်ငန်းဥပဒေသည်မြန်မာလူပေါင်းအဖွဲ့အစည်းကြီးညီညွတ်အောင်ငြိမ်းချမ်းမှုချမ်းသာတုကခံစားနိုင်အောင်လှုပ်ဆောင်ပေးခြင်းလည်းဖြစ်ပါတယ်။ထို့ကြောင့်ညီညွတ်မျှတငြိမ်းချမ်းခြင်းကိုပေါ်ဆောင်သည့်မျိုးတော်ဥပဒေဟုခေါ်ဆိုခြင်းဖြစ်ပါတယ်။ဒီဥပဒေပေါ်ပေါက်လာခြင်းကြောင့်မြန်မာလူပေါင်းအဖွဲ့အစည်းကြီးသည်ညီညွတ်လာမယ်လူမျိုးချင်းချင်းဘာသာချင်းချင်းညံ့မျှတတာဖြစ်လာမယ်ငြိမ်းချမ်းမှုအရသာကိုခံစားရမှာဖြစ်ပါတယ်။
ဘာသာသာသနာနဲ့ပြည်သူအကျိုးကိုစောင့်ရှောက်ရမှာချက်ချင်းမုန်းခြင်းအစွန်းတရားနှစ်ပါးလွတ်ဖို့တိတကုဆရာတော်ဘုရားကြီးကအဲ့ဒီပွဲမှာမိတ်ကြားခဲ့ပါတယ
်အာလုံးစွန့်တပဲ့လွတ်အောင်ရှောင်ပြီးတော့သာသနာကျိုးနဲ့ပြည်သူပြည်သားတွေရဲ့ကျိုးကိုဆောင်ရွက်တော်မူကြဖို့ဖြစ်ပါတယောက်ယောက်ကိုရှင်းပြီးတော့မျက်နှာသာပေးတာအပိယဆိုတာကပါလေတယောက်ယောက်ကိုမုန်းပြီးတော့ခိနှိတ်ရှုတ်ချပုတ်ခတ်တယ်အဲ့ဒါကြောင့်ချစ်သူလည်းမထားဖို့အရေးကြီးပါမုန်းသူမှလည်းလွတ်အောင်ရှောင်ဖို့အရေးကြီးပါချစ်သူကိုဖေးပါပေးလိုက်လို့ရှိရင်မုန်းသူကတော့ pressure ပေးမှာပေါ့အဲ့ဒီနှမျိုးမှလွတ်အောင်ရှောင်ပြီးတော့ဓမ္မဝိညာဉ်နဲ့အညီတိုင်းကျိုးပြည်ကျိုးသာသနာကျိုးကိုဆောင်ရွက်တော်မူသွားကြပါဆိုတဲ့အကြောင်းကိုပြောပြီးတော့အလေးအနက်လျှောက်ထားပါ
မျိုးဘာသာသာသနာစောက်ရှောက်ရေးအဖွဲ့အနေနဲ့ညီညာစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ရက်ကိုအခြေခံပြီးနေထိုင်ဖို့အတွက်ကိုလည်းဆရာတော်ဘုရားကြီးကတိုက်တွန်းခဲ့ပါတယ်။ငါနဲ့မတူ၅ရက်တူလို့သဘောမထားပဲနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းလှုံ့ဆော်ကြဖို့နဲ့အမျိုးဘာသာသာသနာအတွက်အားကိုးရမယ့်လွှတ်တော်ကိုယ်စားလှယ်တွေကိုပါတီဆွဲပုဂ္ဂိုလ်ဆွဲမထားပဲရွေးချယ်ဖို့တိုက်တွန်းကြောင်းအပါအဝင်အချက်၁၁ချက်ပါသောကြေညာချက်ကိုလည်းအဲ့ဒီပွဲမှာမဘာသာဆရာတော်တွေကထုတ်ပြန်ခဲ့တာပါ။
နိုင်ငံတော်အစိုးရနဲ့နိုင်ငံရေးပါတီများတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများသတင်းမီဒီယာများစသည်တို့သည်ငါနှင့်မတူငါရန်သူဟုသဘောမထားပဲတိုင်းပြည်၏အကျိုးစီးပွားကိုရှေ့ရှုကာနိုင်ငံတော်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ညီညွတ်စွာဆက်လက်ဆောင်ရွက်ကြရန်အလေးအနက်တိုက်တွန်းလိုက်သည်ပြည်သူများအနေဖြင့်လွတ်တော်ကိုယ်စားလှယ်ရွေးချယ်ရာတွင်မိမိမျိုးရွာနှင့်အမျိုးဘာသာသာသနာအတွေ့ယုံကြည်စိတ်ချအားကိုးရမည်လွတ်တော်ကိုယ်စားလှယ်လောင်းမှန်သမျှကိုပါတီဆွဲပုဂ္ဂိုလ်ဆွဲမထားဘဲစိစစ်ရွေးချယ်ကြရန်တိုက်တွန်းသည်
အဲ့ဒီအခမ်းအနားကိုအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အစည်းရဲ့ဦးဆောင်ဆရာတော်ကြီးများအဖွဲ့ဝင်များနိုင်ငံရေးပါတီတော်ဝင်ရှိသူများအမျိုးမျိုးအနေနဲ့ကမဘာသာအဖွဲ့ဝင်တသိန်းခန့်လောက်တက်ရောက်ကြတယ်လို့သိရပါပါတယ်ခင်ဗျာ